္ဂလာညနေခင်းပါရှင်2020ပြည့်နှစ်မလ3ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ9.19 19.25 ရို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလေရှင်ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါချင်းချမခင်ပြူထွေးပါ Super Tuesday လို့ခေါ်တဲ့ American Democratic Party အတွင်းသမရလောင်းအကျိုးရွေးကောက်ပွဲတွေဒီကနေ့ပြည်내14ခုမှာတပြိုင်တည်းကျင်းပဖို့ရှိနေပြီးတော့ဒီမတိုင်ခင်တရက်မှာပဲသမရလောင်းနေရာကိုရှင်ပြိုင်နေသူတွေကဒုသမရဟောင်းဂျိုးဘိုင်ဒန်ကိုပြိုင်ပတ်ဟောင်းသူဦးကလည်းထောက်ခံလိုက်ပါတယ်ရိုဂျာဒုက္ခသည်ရင်းဆိုင်နေရတဲ့လူသားချင်းစာနာမှုအချက်အလက်ကိုကူညီဖို့အတွက်ကိုတော့2020ခုနှစ်ပူးတွဲတုံ့ပြန်ရေးအစီအစဉ်အဖြစ်နဲ့အမေရိကန်ဒေါ်လာ800တန်း800ကျော်တောင်းဆိုသွားမယ်အကြောင်းကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုမနှမ်းလောင်နဲ့အတူပြပြပေးပါမယ်ရှင
်အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ဒီနိုဝင်ဘာလမှာကျင်းပမယ့်သမရလောင်းရွေးကောက်ပွဲအတွက်အခုချိန်မှာပါတီရင်းကိုသမရကိုယ်စားလှယ်လောင်းတွေရှင်ပြိုင်ကြရမှာဒုတိယသမရဟောင်းဂျိုးဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးနေတဲ့အတိုင်းကိုအခုလိုကြားကြရမှာပ
ါ Democrats nominateme I believe we can beat Donald Trump
ဒီကနေ့ကျင်းပမယ် Super Sunday လို့ခေါ်တဲ့ပြည်내14ခုမှာ Democratic Party တွင်ရှင်ပြိုင်မှုအကြောင်းနဲ့အတူဒီလိုရှင်ပြိုင်ကြမယ်ကိုယ်စားလှယ်လောင်းတွေအပေါ်မှာမြန်မာ့နယ်ပွားအမေရိကန်နိုင်ငံသားတွေရဲ့အမြင်ကိုလည်းကြားကြရပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးကာကွယ်ဖို့အတွက်မြန်မာပြည်တွင်ဝင်လာသူတွေကျန်းမာရေးဆိုင်ရာအမှတ်တမ်းတွေမှာတိတိကျကျဖြည့်ပေးကြဖို့ကျန်းမာရေးဌာနတာဝန်ရှိသူတဦးရဲ့ပန်ကြားချက်ကိုလည်းထုတ်လွှင့်ပေးမှာပါအခုရေဆုံးတော့အင်ကာနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့နန်းလောင်တို့ပြောပြပါမယ်ရှင်
Super Tuesday လို့ခေါ်တဲ့ American Democratic Party တွင်သမရလောင်းအကျိုးရွေးကောက်ပွဲတွေဒီကနေ့ပြည်내14ခုမှာတပြိုင်တည်းကျင်းပဖို့ရှိနေပါတယ်။ဒီမတိုင်ခင်တရက်အလိုမှာပဲသမရလောင်းနေရာရှင်ပြိုင်နေသူတွေကတဦးဖြစ်တဲ့ဒုသမရဟောင်း Joe Biden ကိုပြိုင်ဘက်ဟောင်း3ဦးကထောက်ခံမှုပြသလိုက်တာကြောင့် Mr. Biden အတွက်မဲဆွယ်မှုအရှိန်ပိုပြီးအားကောင်းလာနေပါတယ်။မနေ့တနင်္လာနေ့ကပဲပြိုင်ပွဲကနေပြီးတော့နှုတ်ထွက်သွားခဲ့တဲ့အထက်လွှတ်တော်အမတ် Amy Klobuchar နဲ့အစောပိုင်းနှုတ်ထွက်ခဲ့သူ Texas ပြည်နယ်အောက်လွှတ်တော်အမတ် Beto Orukto ကဒက်လက်စ်မြို့မှာကျင်းပတဲ့တနင်္လာနေ့လူမှုဆွေးနွေးပွဲစစ်ဝေးပွဲအထွန်းမှာ Mr. Biden ကိုထောက်ခံမဲ့အကြောင်းကြေညာခဲ့တာပါ။ Amy Klobuchar မတိုင်ခင်တရက်ပြိုင်ပွဲကနေနှုတ်ထွက်ခဲ့တဲ့အလဲလက်ဝါဒီဒီမိုကရက်တဦးဖြစ်တဲ့ Indiana ပြည်နယ် South Bend မြို့တော်ဝင်ဟောင်းပီတ်ဘူရီဂျက်ကလည်းအလားတူမစ္စတာဘိုင်ဒန်ကိုထောက်ခံကြောင်းပြောဆိုလိုက်ပါတယ်။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်မယ်မဲဒီဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့အတွက်ရှင်ပြိုင်နေကြတဲ့သူတွေထဲမှာလက်တလောထိတ်ဆုံးရောက်နေတဲ့သူကတော့ဗမောက်ပြည်နယ်အထက်လွှတ်ထက်အမတ်ဘန်နီဆန်ဒါစ်ပါ။ကယ်လီဖိုးနီးယားနဲ့တက်ဆက်ပြည်နယ်ရွေးကောက်ပွဲတွေမှာလည်းဆန်ဒါစ်အနိုင်ရပွဲရှိတဲ့အကြောင်းလူမှုစစ်တမ်းတွေကဖော်ပြနေပါတယ်။ပြီးခဲ့တဲ့တောင်ကာရိုလိုင်းနာအကျိုးရွေးကောက်ပွဲမှာတော့တခြားပြိုင်ဘက်တွေကိုအပြတ်အသတ်အနိုင်ရခဲ့တဲ့ Mr. Biden ကလက်ရှိမှာဒုတိယနေရာမှာရှိနေပြီးတတိယနေရာလိုက်နေတဲ့သူကတော့ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren ပါ။သူတို့သုံးဦးအပါအဝင် Democratic Party သမ္မတလောင်းရှင်ပြိုင်နေသူအခုဆိုရင်တော့၅ဦးပဲရှိပါတော့တယ်။ဒီထဲမှာဘယ်သူသမ္မတလောင်းဖြစ်လာမလဲဆိုတာကတော့ဒီကနေ့ Super Tuesday လို့ခေါ်တဲ့ရွေးကောက်ပွဲတွေရဲ့ရလဒ်အပေါ်မှာအထူးမှတ်တည်နေတာဖြစ်ပါလေရှင်။
online မှာပဲလက်ပတ်တဲ့ digital ငွေကြေး cryptocurrency ဒေါ်လာတန်100ကျော်ကိုငွေကြေးခဝါချမှုနဲ့တရုတ်နိုင်ငံသားနှစ်ဦးကို American အစိုးရရှေ့နေတဲ့ကတရားစွဲဆိုလိုက်ပါတယ်။အဲ့ဒီငွေကြေးတွေကိုမြောက်ကိုရီးယား hacker တွေက2018ခုနှစ်မှာခိုးယူခဲ့တာပါ။တျန်ယင်ယင်းနဲ့လီဂျီဒေါန်တို့နှစ်ဦးကိုငွေမဲခဝါချမှုမှာပူးပေါင်းချန်ဆင်းမှုအပြင်လိုင်စင်မရှိဘဲနဲ့ငွေကြေးလွှဲပြောင်းတဲ့လုပ်ငန်းလုပ်ကိုင်မှုနဲ့ဆွဲချက်တင်တာကိုတနင်္လာနေ့ကဖော်ပြခဲ့တဲ့တရားရုံးအမှုဆွဲဆိုချက်မှာဖော်ပြထားပါတယ်။ဒေါ်လာတန်250နီးပါးကို online ကနေခိုးယူခဲ့ကြတဲ့မြောက်ကိုရီးယားကဟက်ကာတွေကသူတို့ကိုခြေရာခံမလိုက်နိုင်အောင်လို့ငွေကြေးခဝါချတဲ့အနေနဲ့အဲ့ဒီငွေတွေကိုအချင်းရာနဲ့ချီလွှဲပြောင်းခဲ့ကြတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။2019ခုနှစ်ကတောင်ကိုရီးယားရဲ့ digital ငွေကြေးဒေါ်လာတန်50ခိုးယူခံရတဲ့ကိစ္စနောက်ကွယ်မှာလဲအဲ့ဒီ hacker တွေပါဝင်ပတ်သက်နေတယ်ဆိုပြီးတော့ဆွဆွဲခံထားတာပါတျန်ရက်နဲ့လီတို့အပြင်ဒီကိစ္စမှာပူပေါင်းကြံစည်ခဲ့သူတွေအသုံးပြုခဲ့တဲ့ digital ငွေကြေးလဲလှယ်မှု online account 123ခုနဲ့လိပ်စာတွေကိုထိန်းချုပ်နိုင်ဖို့အတွက်လဲ Washington တရားရုံးမှာအစိုးရရှေ့နေတွေကဆွဲချက်တင်ထားတာဖြစ်ပါတယ် digital ငွေကြေးငွေလွှဲပြောင်းမှုအတွက်ဝန်ဆောင်ပေးခဲ့ကြတဲ့တျန်နဲ့လီတို့ဟာ American ငွေကြေးဆိုင်ရာရာဇဝတ်မှုတိုက်ဖျက်ရေးကွန်ရဲ့ Financial Crime Enforcement Network ရဲ့ခွင့်ပြုချက်မရဘဲနဲ့ American နိုင်ငံမှာစီးပွားရေးလုပ်ကိုင်ခဲ့ကြတာလည်းဖြစ်ပါတယ်
နိုင်ငံပေါင်း 90ထက်မနည်းမှာပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တာတိုက်ဖြတ်ရေးဆွေးနွေးကြဖို့အတွက်ကိုတော့ G7 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံကဗန်နာရေးဝန်ကြီးတွေဒီကနေ့တွေ့ဆုံကြဖို့ရှိပါတယ်။တောင်ကိုရီးယားသမ္မတမွန်ချေအင်ကသူ့နိုင်ငံမှာလိုအပ်နေတဲ့စေဝါအကူအညီတွေနဲ့ကိုရိုနာကူးစက်မှုတွေကြောင့်နေအိမ်တွေထဲမှာပဲနေနေကြရတာကြောင့်ထိခိုက်လာတဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုဝိုင်းဝန်းထောက်ပံ့ပေးကြဖို့အကူအညီတောင်းခံလိုက်ပြီးတဲ့နောက် G7 ဗန်နာရေးဝန်ကြီးတွေအခုလိုတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံပြည်ရင်တောင်ကိုရီးယားနိုင်ငံဟာဒီရောဂါဒုတိယအများဆုံးကူးစက်ခံရတာဖြစ်ပါတယ်။ဒီကနေ့နောက်ဆုံးရရှိတဲ့စာရင်းအရကူးစက်ခံရတဲ့သူ9000နီးပါးရှိနေပါတယ်။ကမ္ဘာတစ်ပတ်ကူးစက်ခံရသူကတော့9000ကျော်နဲ့သေဆုံးသူ3100ကျော်ရှိနေပြီးအများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။ကူးစက်ပြန့်ပွားမှုအဆိုးအဝါဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့အီရန်နိုင်ငံကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကျွမ်းကျင်ပညာရှင်တွေရောက်ရှိနေပြီးဒေသခံဆေးဘက်ဝန်ထမ်းတွေနဲ့အတူကူးစက်မှုတွေထိန်းချုပ်နိုင်အောင်ကူညီပေးနေပါတယ်။ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကလည်းအီရန်ကိုလိုအပ်တဲ့ထောက်ကူပစ္စည်းတွေပို့ပေးမယ့်အကြောင်းကိုကတိပြုထားကြပါတယ်။ကူးစက်မှုအများဆုံးရှိနေတဲ့တရုတ်နိုင်ငံမှာကူးစက်တဲ့နှုံကျဆင်းလာပေမဲ့လို့ဒီကမ္ဘာတခြားနေရာတွေကိုပြန့်နှံ့ကူးစက်မှုတွေပိုးပြီးတော့များလာနေတာကြောင့်ဒီဗိုင်းရပ်စ်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်အောင်ကမ္ဘာနိုင်ငံအားလုံးကဝိုင်းဝန်းကြိုးပမ်းကြရလိမ့်မယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်မရှိအလွယ်တကူစစ်ဆေးနေနိုင်ပါပြီ။ဒီလိုစစ်ဆေးနိုင်တဲ့စင်တာတွေကိုစိုးမြို့တော်တဝန်းနဲ့တခြားမြို့ကြီးတွေမှာဖွင့်လှစ်ပေးထားပြီးတော့စစ်ဆေးလိုတဲ့သူတွေအနေနဲ့အဲ့ဒီစင်တာတွေကိုသွားပြီးကိုယ်ကားပေါ်ကနေပဲအောက်ကိုဆင်းစရာမလိုပဲဗိုင်းရပ်စ်ပိုးကူးစက်ခံထားရတာရှိမရှိဆိုတာကိုစစ်ဆေးသိရှိနိုင်ပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်ပြည်ထောင်စုမှာသတင်းလာနေကသေဆုံးသူတိုးလာပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကတော့အရေးပေါ်အခြေအနေချက်ချင်းကြေညာဖို့မလိုသေးဘူးလို့ပြောပါတယ်။ကြိုတင်ပြင်ဆင်မှုတွေကကောင်းလုပ်ထားတဲ့အတွက်အရေးပေါ်အခြေအနေကြေညာဖို့မလိုသေးပဲနဲ့လိုအပ်လာရင်တော့နောက်ပိုင်းမှာကြေညာမှာပါလို့သမ္မတထရမ့်ကပြောဆိုသွားတာပါ။အရေးပေါ်အခြေအနေကြေညာချက်ထုတ်ပြန်နိုင်ဖို့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီကသမ္မတအတွက်ကြိုတင်ပြင်ဆင်ထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အဲ့ဒီလိုကြေညာလိုက်ရင်တော့ကိုရိုနာကူးစက်မှုအခြေအနေအတွက်တုံ့ပြန်ဆောင်ရွက်မဲ့ဖီမာအရေးပေါ်ကယ်ဆယ်ရေးနဲ့စီမံခန့်ခွဲရေးဌာနအတွက်ရမုံငွေပို့ပြီးတော့တုံ့ဆွဲခွင့်ရမှာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်လို့ပြောဆိုခဲ့တဲ့သမ္မတထရမ့်ကအမေရိကန်နိုင်ငံမှာတုတ်ကွေးကြောင့်နှစ်စဉ်လူပေါင်း2000ခွဲကနေ9000လောက်အထိသေဆုံးနေတယ်လို့လည်းပြောဆိုခဲ့တာပါ။အခုချိန်မှာရောဂါပိုးကူးစက်မှုတိတ်မများပဲအခြေအနေတွေဒီတိုင်းရှိနေမယ်လို့မျှော်လင့်ပါတယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ100ဝန်းကျင်နဲ့သေဆုံးသူ6ဦးရှိနေတာလည်းဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဖြူအမေရိကန်တန်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးတော့ပါမယ်။ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအချက်အသေးကိုကူညီဖို့ကုလသမဂ္ဂအေဂျင်စီတွေနဲ့ NGO အဖွဲ့အစည်းတွေပူးပေါင်းပြီး2020ခုနှစ်ပူးတွဲတုံ့ပြန်ရေးအစီအစဉ်အဖြစ်အမေရိကန်ဒေါ်လာ689တန်းတောင်းဆိုသွားမယ်အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမေးကြီးရုံး UNHCR ကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ခမန်းကြီးရိုဟင်ဂျာဒုက္ခသည်8သိန်းခွဲလောက်နဲ့ဒီဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအကူအညီလိုအပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား4သိန်းလို4000သူတို့အတွက်လိုအပ်တဲ့အကူအညီတွေကိုထောက်ပံ့ပေးမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။တောင်းခံမဲ့ငွေရဲ့55ရာခိုင်နှုန်းဟာဒုက္ခသည်တွေအတွက်စားနပ်ရိက္ခာနေထိုင်စရာတောက်ရည်နဲ့မိလာစနစ်စတဲ့အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဖြစ်တဲ့အကြောင်း UNHCR ရဲ့ကြေညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့2019ခုနှစ်ကလည်းကုလသမဂ္ဂအေဂျင်စီတွေနဲ့ NGO အဖွဲ့အစည်းတွေပူးပေါင်းပြီးတွေကိုကူညီပေးဖို့အတွက် JRP ပူးပေါင်းတုံ့ပြန်ရေးအစီအစဉ်အဖြစ်ဒေါ်လာသန်920ကျော်တောင်းခံခဲ့ပါတယ်။တောင်းခံတဲ့ပမာဏရဲ့80ရာခိုင်နှုန်းသန်650ကိုရရှိခဲ့တာပါ။ရိုဟင်ဂျာစုတဲ့အသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်လို့ကတိပေးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံအကြားဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေကို2018ခုနှစ်နိုဝင်ဘာလကတည်းကစီစဉ်လှုပ်ဆောင်ခဲ့ပေမဲ့လို့အခုအချိန်ထိကတော့ဖြစ်ဖြစ်မျက်မျက်အောင်မြင်မှုမရှိသေးပါဘူးရှင်
။ဒီကနေ့ကျင်းပနေတဲ့ Israel ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ် Benjamin Netanyahu ရဲ့ပါတီကရှေ့ကဦးဆောင်နေပေမဲ့အစိုးရဖွဲ့နိုင်လောက်တဲ့မဲမရသေးဘူးလို့ Exit Poll လို့ခေါ်တဲ့မဲပေးအပြီးမဲယုံကထွက်လာသူတွေကိုမင်းမြန်ကပ်ယူထားတဲ့ Deborah Sitama ဖော်ပြ ပါတယ်။တနစ်တာကာလအတွင်းတတိယအကြိမ်ဖြစ်ကျင်းပတဲ့ရွေးကောက်ပွဲမဲရလာတွေကိုရွေးကောက်ပွဲတာဝန်ရှိသူတွေရည်တွယ်နေပါတယ်။2019ခုနှစ်ဧပြီလနဲ့စက်တင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာတော့ဝန်ကြီးချုပ်နေတန်ယာဟူရောအထက်ပြန်ဖက် Blue and White Party ကိုစလဲ Bernie Gates တို့ကပါမဲအပြတ်အသတ်နဲ့အနိုင်မရခဲ့ပါဘူး။ရွေးကောက်ပွဲတွေအချိန်ချင်းကျင်းပနေရတဲ့ကာလအတွင်းမှာတော့ Mr. Netanyahu ကယာယီဝန်ကြီးချုပ်အဖြစ်တာဝန်ယူထားတာပါ။ဝန်ကြီးချုပ် Netanyahu ဟာလက်ပေးလက်ယူမှုလိမ်လည်မှုနဲ့ယုံကြည်မှုကိုဖောက်ဖျက်တဲ့အမှုတွေနဲ့လဲဆွဲချက်တင်ခံထားပါတယ်။ဒီအချိန်မှာနိုင်ငံကိုဥဆောင်ဖို့တူတာလင်းအကြီးအချင်းအပြည့်ဆုံးလို့ပြောဆိုထားတဲ့ Netanyahu ကိုအတိုက်ခံကောင်းဆောင် Mr. Gantz ကတော့အချင်းပြတ်ချဆောင်မှုအရှုပ်တော်ပုံတွေနဲ့ပြည့်နေနေသူဆိုပြီးတော့ရွေးကောက်ပွဲမဲဆွဲမှုတွေမှာပြောဆိုထားတာပါ။ရွေးကောက်ပွဲတရားဝင်မဲရလာတွေထွက်လာရင်တော့တမရ Rubin Reveal ကညွန်ပေါင်းအစိုးရဖွဲ့နိုင်မဲ့သူကိုရွေးချယ်ရမှာဖြစ်ပြီးအဲ့ဒီလိုလုပ်ဖို့သတင်း6ပတ်ခွင့်ပြုပေးမှာဖြစ်ပါတယ်။ဒီကာလအတွင်းညွန်ပေါင်းအစိုးရမဖွဲ့နိုင်ဘူးဆိုရင်တော့ကြံကိုစလဲတယောက်က28အတွင်းအစိုးရတရားဖွဲ့စည်းရမှာလည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တချို့ကလာမယ့်ရက်ပိုင်းတွေအတွင်းပြန်လည်စတင်ရုပ်သိမ်းပြီးတော့အာဖဂန်မှာရှိတဲ့အမေရိကန်စစ်သည်အင်အားကို 8,600 အထိလျှော့ချသွားမယ်အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကပြောဆိုလိုက်ပါတယ်။အမေရိကန်နဲ့အာဖဂန်တာလီဘန်အဖွဲ့အကြားဖေဖော်ဝါရီလ29ရက်နေ့ကချုပ်ဆိုခဲ့တဲ့သဘောတူညီချက်အရဒီလိုချုပ်ဆိုပြီး10ရက်အတွင်းအမေရိကန်တပ်ဖွဲ့ဝင်အင်အားလျှော့ချတာတွေကိုစတင်လှုပ်ဆောင်ဖို့လိုအပ်တာဖြစ်တယ်လို့ဝန်ကြီးအက်စပါကပင်ဒဂွန်စစ်ဌာနချုပ်မှတနင်္လာနေ့ကပြောဆိုခဲ့ပါတယ်။
This was an important first step toward a political solution to end the war in Afghanistan.
ဒါဟာအာဖဂန်စစ်ပွဲအဆုံးသတ်ရေးနိုင်ငံရေးအဖြေရှာမှုမှာအရေးပါတဲ့ပထမအဆင့်ခြေလှမ်းဖြစ်ပါတယ်။သဘောတူညီချက်ပါသတ်မှတ်ချက်အတိုင်းအခုလိုဆောင်ရွက်တာဖြစ်တဲ့ဆိုတော့ကျွန်တော်တို့ရဲ့အာဖဂန်ကလက်တွဲပေါ်တွေကိုပြောချင်ပါတယ်။အာဖဂန်တွေဘက်ကလည်းဒီတာလီဘန်တွေဘက်မှလည်းသူတို့လိုက်နာရမယ်ဂတိကဝတ်တွေအတိုင်းလိုက်နာမှုရှိမရှိဆိုတာကိုလည်းကျွန်တော်တို့အနီးကပ်စောင့်ကြည့်သွားပါမယ်ဆိုပြီးဝန်ကြီးအက်စပါပြောသွားတာပါ။အာဖဂန်နစ္စတန်နိုင်ငံအတွင်းချမ်းဖတ်မှုတွေလျှော့ချပြီးနောက်ဆုံးပြစ်ခတ်တိုက်ခိုက်မှုတွေလုံးဝအဆုံးသတ်သွားဖို့အမေရိကန်ကမျှော်လင့်တဲ့အကြောင်းလည်းသူကပြောပါတယ်။ဒါပေမဲ့တာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့အချမ်းဖတ်မှုတွေလျှော့ချဖို့ဆိုတဲ့သဘောတူညီချက်ပြီးဆုံးသွားပြီဖြစ်ကြောင်းနဲ့တာလီဘန်တွေအနေနဲ့ကပူးမျိုးတော်ကအစိုးရအုပ်ချုပ်ရေးတပ်ဖွဲ့တွေအပေါ်မှာတိုက်ခိုက်တာတွေကိုပြန်လည်လှုပ်ဆောင်သွားမယ်အကြောင်းကိုတနင်္လာနေ့တုန်းကပဲပြောဆိုခဲ့ပါတယ်။အမေရိကန်ပါဝင်ပတ်သက်နေတဲ့18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုနဲ့တာလီဘန်သဘုံအဖွဲ့အကြားသမန်းဝင်ညီညွတ်ရေးသဘောတူစာချုပ်ကိုတော့ကာတာနိုင်ငံဒူဟာမြို့မှာပြီးခဲ့တဲ့စနေနေ့တုန်းကပဲလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာရှိတဲ့မောင်ဘီယာပီမိတောင်ဟာတိကနေအင်္ဂါနေ့မှာပောက်ကွဲပြီးတော့မိခိုပြားတွေပေ2000လောက်အထိဖုံးလွှမ်းနေတဲ့အတွက်အနီးအနားဆိုလိုမျိုးကလေဆိပ်ကိုလည်းရရေးပိတ်ထားပါတယ်။မိတောင်ကထွက်လာတဲ့ချောရီပူတွေစီးလာနိုင်တယ်လို့ကြောက်ခဲအပိုင်းအစတွေလွင့်လာနိုင်တဲ့အတွက်တောင်ဆောင်တစ်လျှောက်မှာနေထိုင်သူတွေကိုမိတောင်အဝနဲ့နှမိုင်အကွာကျော်မှာနေကြဖို့အင်ဒိုနီးရှားမိတောင်လေလာရေးသုတေသနကတတိပေးထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာမိတောင်ရှင်900လောက်ရှိတဲ့အထက်ကဒီမောင်မီရာပီမိတောင်ဟာလှုပ်ရှားမှုအများဆုံးလည်းဖြစ်ပါတယ်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့နန်းလောင်တို့ပြောပြသွားကြတာပါရှင်။အခုသတင်းလွှာရေးစတိုက်နားဆင်ကြားရပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းတဦးဖြစ်တဲ့မနီဆိုတာပြည်နယ်အထက်လွှတ်တော်အမတ်အေမီကလပါချာတယောက်ဒီကိုစလဲလောင်းအဖြစ်ကရန်နာပြီးတော့တခြားကိုစလဲလောင်းတူဖြစ်သူဒုတိယသမရဟောင်းဂျိုးဘိုင်တန်ကိုထောက်ခံမဲ့အလားအလာရှိနေပါတယ်။အိန္ဒိယနာပြည်နယ်ဆောက်ဘန်မြို့တော်ဝင်ဟောင်းပစ်ပီတာဘူတီချီကလည်းဒီကိုစလဲအဖြစ်ကရန်နာပြီးဒုတိယသမရဟောင်းဘိုင်တန်ကိုထောက်ခံထားပါတယ်။စူပါကျူးစ်ဒေးလို့ခေါ်တဲ့ပြည်နယ်14ခုမှာဒီကနေ့ဒီမိုကရက်ပါတီကိုစလဲလောင်းရွေးချယ်ပွဲမှာဘောမော့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တယောက်ပြည်내အတော်များများမှာအနိုင်ရရှိနေတာပါဒါပေမဲ့ဒုတိယသမ္မတဟောင်းဘိုင်ဒန်ဟာပြီးခဲ့တဲ့စနေနေ့ကတောင်ကယ်ရိုလိုင်းနားပြည်내မှာအနိုင်ရခဲ့တာကြောင့်အခုအင်္ဂါနေ့ရွေးချယ်ပွဲတွေမှာအချိန်ဟုန်ကောင်းလာနေပါတယ်ဒီကနေ့လုံးမဲ့ Super Tuesdays အခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက်ဂျင်မဲလုံးသတင်းပေးပို့ထားတာကိုကိုသားညွန်ဦးကပြောပြမှာပါရှင်
ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ဟာတောင်ကရိုလိုင်းနားပြည်နယ်မှာအနိုင်ရခဲ့တဲ့အရှင်ဟုန်ကြောင့်အခုဒီအင်္ဂါနေ့ပြည်နယ်14ခုမှာလုံးမဲ့ရွေးချယ်ပွဲတွေမှာမဲအနိုင်ရမယ်လို့သူကမျှော်လင့်ထားပါတယ
် Democrats nominate me I believe we can beat Donald Trump
ကျွန်တော်ကိုကိုယ်စားလှယ်ဖြင့်ဒီမိုကရက်တွေကရွေးချယ်မယ်ဆိုရင်ဒေါ်နယ်ထရမ့်ကိုကျွန်တော်တို့အနိုင်ရမယ်လို့ယုံကြည်ပါတယ်အောက်လွှတ်တော်မှာလည်းနန်စီပလိုစီကိုအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ဆက်ထားနိုင်မှာဖြစ်တယ်လို့အမေရိကန်အထက်လွှတ်တော်ကလည်းဒီမိုကရက်တွေပြန်လွှမ်းမိုးနိုင်မှာပါ။
တောင်ကရိုလိုင်းနားပြည်နယ်မှာမစ္စတာဘိုင်ဒန်အနိုင်ရလိုက်တဲ့နောက်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ကူစလေဖြစ်ဖို့လာလာကောင်းလာပြီမဲ့လက်တလော့တီတော်ဒီဗာမော့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကထိတ်ကပြေးနေပါရယ်။သ သူကသူဒီမိုကရက်ဆိုရှယ်လစ်တူဖြစ်တယ်လို့ခံယူထားတဲ့မစ္စတာဆန်ဒါစ်ဟာအခုဒီအင်္ဂါနေ့မှာရွေးချယ်ပွဲတွေတဲ့ပြည်နယ်ကြီးနှစ်ခုဖြစ်တဲ့ကယ်လီဖိုးနီးယားနဲ့တက်ဆက်စ်ပြည်နယ်တွေမှာအနိုင်ရဖို့မှန်းထားပါတယ
် We are a multi-generational multi-racial grassroots movement
ကျွန်တော်တို့ဟာစီးပွားရေးနဲ့အုပ်ချုပ်မှုတွေပေါ်လာဖို့လုပ်နေတဲ့မျိုးဆက်ဆက်ဆက်ပါတဲ့လူမျိုးသားရောင်စုံပါတဲ့အောက်ခြေလူထုလှုပ်ရှားမှုပါဒါနိုင်ငံသားအလုံးအတွက်ပါတိရခိုင်တုံးလောက်အတွက်လုပ်နေတာမဟုတ်ပါဘူး
အခုအင်္ဂါနေ့ရွေးချယ်ပွဲတွေဟာကုစလေလောင်းတူဖြစ်တဲ့နယူးယောက်မြို့တော်ဝန်မိုက်ကယ်ဘလူးမ်ဘတ်အတွက်တော့ပထမဆုံးအကြီးဆုံးအဆက်သက်ခံမဲ့နေ့လည်းဖြစ်ပါတယ်။ဘီလီယံနာသတိတူဖြစ်တဲ့မစ္စတာဘလူးမ်ဘတ်ဟာဒေါ်လာတန်းနဲ့ချီပြီးတော့ရုပ်တံကြေညာတွေထည့်ခဲ့ပြီးအခုဒီချိန်ဟာမဲဆန္ဒရှင်တွေရဲ့မဲကိုပထမဆုံးရယူဆန့်သတ်မဲ့ပွဲဖြစ်ပါတယ်။လက်တလောကဘာမှာစိုးရိမ်နေကြတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအပေါ်ကင်တရာနဲ့ပတ်သက်ပြီးတော့တမရထရမ့်ကိုသူကအတော်လေးဝေဖန်နေတာပါ။
At a time when the president should be putting politics aside and rallying the American people.
တမရနေတဲ့နိုင်ငံရေးကိုဘေးအသာထားပြီးတူတောက်မှာရှိတဲ့အမေရိကန်လူထုကိုစည်းရုံးရမယ့်အချိန်မှာသူဟာပါတီနိုင်ငံရေးကိုတုံးပြီးအကွဲအကွဲပြားပြားဖြစ်အောင်ဆက်လုပ်နေပါတယ်။ကျွန်တော်တို့ကဒါမျိုးလုပ်လို့မရပါဘူး
။ Democratic အနေနဲ့ဒီကနေ့အင်္ဂါနေ့မှာတော့ရွေးချယ်စရာကနည်းလာပါပြီ။ Minnesota ပြည်နယ်အထက်လွှတ်တော်မှအေမီကလော့ဘူချာကမနေ့တုန်းကတင်းလာနေမှာပဲကုစရလောင်းဖြစ်ကရန်နာခဲ့တယ်လို့ဒီပတိုင်ကြီးတက်ကတော့ South Bend မြို့တော်ဝင်ဟောင်း Pete Buttigieg ကလည်းတောင်ကရိုလိုင်းနာရွေးချယ်ပွဲပြီးမှကုစရေလောင်းဖြစ်ကနေပြန်ရုပ်သွားပါတယ်။သူကဒုတိယသမ္မတဟောင်း Joe Biden ကိုကုစရေလောင်းဖြစ်နဲ့ထောက်ခံမှုပေးပါတယ
်။ I will no longer seek to be the 2020 Democratic nominee for president, but I will do everything in my
power. 2020သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ကုစရေလောင်းဖြစ်ကျွန်တော်ဆက်ပြီးမပြိုင်တော့ပါဘူး။ဒါပေမဲ့လာမယ့် January လမှာဒီမိုကရက်သမ္မတတူရလာဖို့ကျွန်တော်မှရှိသမျှအင်အားနဲ့အစွမ်းကုန်လုပ်သွားပါမယ်။
ဘီလီယံနာသတိတူဖြစ်တဲ့တွန်စတိုင်ယာကလည်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာကုစလေလောင်းဖြစ်ကနေပြီးတော့နှုတ်ထွက်သွားခဲ့ပါတယ
်။ Honestly, I can't see a path where I can
ရိုးရိုးသားသားပြောရရင်တော့တမရအဖြစ်နိုင်ရဖို့ကျွန်တော်လမ်းမမြင်တော့ပါဘူး
။ Massachusetts အထက်လွှတ်တော်မှအလစ်ဇဘက်ဝါရန်ကတော့ဆက်ပြီးတော့ရှင်းပြနေတော့မှအရင်ပြည်နယ်ရွေးချယ်ပွဲတွေမှာမဲသိမ့်မရခဲ့ပေမဲ့အခုဒီအင်္ဂါနေ့မှာတော့ပါတီမဲတွေရဖို့ဆက်ပြီးတော့ကြိုးစားနေပါတယ
်။ And if we want a government that doesn't just work
ချမ်းသာပြီးဩဇာကြီးတဲ့သူတွေအတွက်ပဲမဟုတ်ဘဲကျမတို့အားလုံးအတွက်အလုပ်လုပ်ပေးမယ့်အစိုးရတရလိုချင်တဲ့ဆိုရင်ကြီးမားတဲ့ပုံစံအပြောင်းလဲတချို့လှုပ်သွားရပါမယ
် Super Juicy လို့ခေါ်တဲ့ဒီကနေ့ပါတီတွင်းပနားမရွေးချယ်ပွဲတွေမှာပါတီညီလာခံကုစလေမဲ1300ကျော်ရဲ့မဲတွေရှိပါတယ်ပြောရရင်တော့ဒီလာမဲ့ဂျော်လိုင်လာမှာလုပ်မဲ့ DNC Democrat Party ညီလာခံတက်မဲ့ကုစလေတွေရဲ့သုံးပုံတစ်ပုံမဲဖြစ်ပါတယ်ခင်ဗျာ
ကတညုံပြပြသွားတာပါရှင်ဒီ Super Tuesday မဲပေးပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေနဲ့ပတ်သက်လို့မြန်မာနယ်ပွားအမေရိကန်နိုင်ငံသားမဲဆန္ဒရှင်တွေကရောဘယ်လိုမြင်ကြပါသလဲမတ်အင်ချင်းနိုင်ဆက်သွယ်မေးမြန်းထားတဲ့အမြင်တချို့ကိုကြည့်ကြရအောင်ပါရှင
်ဒီမိုကရက်သမ္မတလောင်းတွေတဲ့ Bernie Sanders ကတနိုင်ကလုံးအတိုင်းတာရထိတ်ကပြေးနေတာပါဒါပေမဲ့ဒီကနေ့ Virginia ပြည်နယ်ကရွေးကောက်ပွဲမှာဝင်ရောက်မဲပေးမဲ့ကိုဖိုးညံရဲ့အမြင်ကတော့
မနီယာဘူတဂျက်နှုတ်ထွက်သွားတာရဲ့ဟိုတနေ့ကဆော့ကရိုလိုင်းနာမှာဘိုက်ဒန်နိုင်ဝါတာနဲ့ပတ်သက်ပြီးတော့ဟိုဒီမိုကရက်တစ်ပရိုမရီကနည်းနည်းအပြောင်းလဲဖြစ်နေတယ်။တောက်လျှောက်ကတော့ဒီဘန်နီဆန်ဒါကအရှိပိုင်းမှာအရန်မဲပါနေတယ်အရန်အရှိပါနေပြီးနေတယ်သူဖြစ်နိုင်တယ်ဆိုပြီးတော့အရန်ပြောလို့ရတယ်။ဘာဖြစ်လို့လဲဆိုတော့သူတစ်ရင်ဒီမော်ဒရိတ်ဖြစ်တဲ့လူတွေကတော်တော်များနေတယ်။အဲ့ခါကျတော့မဲကွဲတယ်လို့ပြောလို့ရမှာပေါ့လေ။လောစင်မဆိုင်ယာကလည်းထွက်သွားပြီ။ဒီကအထူးသဖြင့်ဘူတဂျက်ထွက်သွားတာဆိုတာကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်ပေါ့အဲ့တော့ကျွန်တော်ထင်တယ်လောလောဆယ်ပိုးတွေရတော့မသိရသေးဘူးဒါပေမဲ့ပြည့်ရတော့ကတော့ item ကအရင်ငါးဆက်စားလို့ရှိနေတော့ပို့ပြီးတော့အချင်းကြီးကောင်းလာမယ်ပို့ပြီးတော့ပြန်ဆိုင်မှုကပို့ပြီးပြင်းထန်လာမယ်နဲ့တူတယ
်နယူးယောက်ပြည်နယ်ဘာဖလိုမြို့ကကိုမင်းနိုင်ကတော့ Joe Biden ကိုမဲပေးဖို့ရှိနေပြီးဘာကြောင့်မဲပေးမှာလဲဆိုတာကိုအခုလို VOA ကိုပြောပါတယ
် Democrat သမ္မတလောင်းနေတဲ့ကတော့ကျွန်တော်ကြိုက်တာကတော့ Joe Biden ဘာဖြစ်လို့ဂျိုးဘိုင်ဒန်ကြိုက်လဲဆိုတော့သူ့မှာကအရင်သမားအိုဘားမားနဲ့တွဲပြီးလုပ်ခဲ့တဲ့အတွေ့အကြုံတွေရှိတယ်။ဘာနီဆန်ဒါလည်းကောင်းပါလေ။ကောင်းတယ်ဆိုတာကတော့တစ်ဖက်ကတွက်လို့ရှိရင်အသက်ရွယ်ကြီးတာရဲ့တော်တော်များများပြောတယ်။တချို့ကိစ္စတွေကပြောသလောက်လက်တွေ့လုပ်ဖို့ကြတော့ခက်တယ်။အဲ့ဒါကြောင့်သိမကြိုက်ဘူး။
အဲ့တော့ဒီမိုကရက်တီဘက်ကရွေးချယ်မဲ့သမရလောင်းတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်လက်ရှိသမရဒေါ်နယ်ထရန့်ကိုရှင်ပြိုင်နိုင်မဲ့အလားအလာရောဘယ်လိုမြင်လဲရှင
်။လက်ရှိကတော့မနီဆန္ဒကတော့တစ်ပြေးတယ်ဒုတိယတော့ဂျိုးဘိုက်တယ်တကယ်တမ်းဒီ Republican သမ္မတဖြစ်တဲ့ Donald Trump နဲ့ရှင်ပြိုင်တဲ့ခါမှာတော့လူတွေကထွန်းလက်ရှိသမ္မတ Donald Trump ကိုမကြိုက်ဘူးဟိုဆိုတော့ညာလဲသူတက်လာပြီးတဲ့အချိန်မှာလုတ်ခဲတာတွေဆောင်ရွက်တာတွေအတိုင်းပြည်စီးပွားရေးတွေဥမောအခြေအနေဒီပေါ်မှာလဲအမေရိကန်ပြည်သူတွေ အများစုကလက်ခံသဘောကျတာတွေလည်းရှိတယ်ကျွန်တော်တို့ဒီရွှေပြောင်းနေထိုင်သူတွေလူခွေရေလှူရှားသူတွေတကကြည့်မယ်ဆိုရင်သူရဲ့လောက်ရက်ဒီပေါ်မှာမနှိမ့်မြို့စရာတွေဒီမှာ immigrant ဒီကိုချမှတ်တဲ့ policy တွေစသည်ဖြစ်ပေါ့အဲ့လိုဟာမျိုးတွေမကြိုက်ဘူးဆိုတော့ညာလဲတကယ် reality အခြေအနေမှာကြတော့အမေရိကန်တနိုင်ငံလုံးတိုင်းတာနဲ့မဲပေးတဲ့လူဒန်းစားတွေနဲ့ရှင်လိုက်မယ်ဆိုရင်လက်ရှိသမ္မတဒေါ်နယ်ထရန့်ပဲမဲကပူရနိုင်တဲ့အနေအထားနေနေ
ဘန်နီဆန်ဒါစ်အနိုင်ရရေးမဲဆွယ်စည်းရုံးရေးလုပ်ငန်းတွေမှာလှုပ်အားပေးနေတဲ့မြန်မာနယ်ပွားကိုအောင်ဝင်းမော်ကတော့မဲဆွယ်စည်းရုံးရေးတွေကိုအချိန်မြင့်လှုပ်ဆောင်နေကြောင်း VOE ကို Skype ကနေတဆင့်ခုလိုပြောပါတယ
်ဘယ်သူနိုင်မဲမတေချာမြေရာဖြစ်နေလို့လဲကျွန်တော်ကပုံပြီးစူးစမ်းတာပေါ့ကျွန်တော်နိုင်စေချင်တယ်ကျွန်တော်ဒီနိုင်ငံအပြောင်းလဲဖြစ်စေချင်တဲ့အတွက်ဘန်နီအတွက်ကိုကျွန်တော်အခုတည်းစူးစမ်းနေအောင်ပါ
Virginia, New York, California, Florida စတဲ့အရေးပါတဲ့ပြည်နယ်ပေါင်း14ခုမှာဒီကနေ့ March 3ရက်နေ့မှာကျင်းပမယ့် Democrat သမ္မတလောင်းရွေးကောက်ပွဲကနေတနိုင်ငံလုံးရဲ့ပါတီကိုယ်စားလှယ်ပေါင်း 33.8 ရာခိုင်နှုန်းနဲ့ညီမျှတဲ့အရေးအတွက်1300ကျော်ရဖို့ဝင်ရောက်ရှင်ပြိုင်မဲ့သူတွေအကြိတ်အနဲ့မဲဆွယ်စည်းရုံးနေကြပါတယ်ရှင်
မန်ချက်နိုင်စုံစမ်းတင်ပြခဲ့တာပါရှင်။အခုဒီမြန်မာပြည်တွင်းကိုရိုနာဗိုင်းရပ်စ်ကာကွယ်တာစီရေးဘက်ကိုအလှည့်ပေးချင်ပါတယ်။ COVID-19 ကူးစက်မှုကာကွယ်ရေးအတွက်ပြည်ပကနေမြန်မာနိုင်ငံအတွင်းဝင်လာသူတွေအနေနဲ့ကျန်းမာရေးဆိုင်ရာမှတ်တမ်းစာရွက်မှာတိတိကျကျဖြည့်ဆွတ်ပေးဖို့ကျန်းမာရေးဌာနတာဝန်ရှိသူတို့ကပန်ကြားလိုက်ပါတယ်။ဒါအပြင်လိုအပ်လို့တည်ထောင်ခွဲထားပြီးစောင့်ကြည့်ခံရမယ်ဆိုရင်လည်းပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပါတယ်။လက်ရှိအချိန်အထိကတော့ COVID-19 ရောဂါပိုးကူးစက်သံသယနဲ့စောင့်ကြည့်လူနာ၄ဦးဆေးရုံတင်ထားပြီးစောင့်ကြည့်နေသူ2ဦးရှိပါတယ်။ဒီ VOA သတင်းတောက်မတ်စုစုကအပြည့်အစုံဆက်ပြောပြပါမယ်ရှင်
။ COVID-19 ကိုရိုနာရောဂါပိုးတခွဲအတည်ပြုလူနာမတွေ့ရှိသေးတဲ့မြန်မာနိုင်ငံမှာဒီရောဂါစောင့်ချက်ကြီးရှုရင်းနဲ့ကာကွယ်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတာဖြစ်ပြီးမြန်မာပြည်တွင်းကိုဝင်ရောက်လာသူတွေအနေနဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Health Declaration ကတ်တွေကိုတိတိကျကျဖြည့်ဖို့လိုတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
လူတို့ပြောချင်တာတော့လေချောင်းကြီးနဲ့ရေချောင်းကြီးများမှာပြည်တွင်းသဝင်ရောက်လာတဲ့သူတွေအနေနဲ့ပေါ့နော်ကျန်းမာရေးအခြေအနေပေါ်ပြချက်ကတ်ဆိုရှိပါတယ်။ Health Declaration ကတ်ကိုအဲ့လိုပြည်စုံတိကျစွာဖြည့်ဆွတ်ဖို့အတွက်ရည်ကြီးပါတယ်။အဲ့လိုဖြည့်ဆွတ်မှသာဒီလိုမျိုး case ကိုကျွန်တော်ထောက်လန်းတဲ့အခါမှာဆိုရင်စီမံလွယ်ကူစွာဆောင်ရွက်နိုင်မှာဖြစ်ပါတယ်။တစ်ခါလေကြားလို့ရှိရင်ယောဂါဖြစ်ပွားကူးစက်မှုများတဲ့နေရာတွေကနေပြီးတော့ပြည်တွင်းသို့လာတဲ့သူတွေအနေနဲ့လက်ရှိမှာဆိုတော့ယောဂါပြောခြင်းဖြစ်နေတဲ့အတွက်ကြောင့်ယောဂါလက္ခဏာတော့ကျန်းမာရေးရှိချင်မှရှိမယ်။ဒါပေမဲ့ယောဂါပြောခြင်းကာလတစ်လျှောက်လုံးမှာယောဂါဖြစ်နေတော့ကျွန်တော်တို့ကျန်းမာရေးအားစားဝင်ဥထာဏာကနေပြီးတော့လိုအပ်ရင်လိုအပ်သလို quarantine ပေါ့နော်။သွားလာကန်တိုင်းဆက်ချက်တောက်ချက်ကြည့်ရှုခြင်းဆောင်ရွက်နေပါတယ်
ပြည်တွင်းကိုဝင်ရောက်လာသူတွေရဲ့ခရီးသွားမှတ်တမ်းတွေကိုရယူတာနဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Health Declaration ကတ်တွေကိုဖြည့်ခိုင်းပြီးမှဝင်ရောက်ခွင့်ပြုဖို့ဦးစားပေးလှုပ်ဆောင်နေတာဖြစ်ပြီးကိုရိုနာရောဂါပိုးကူးစက်မှုဖြစ်ပွားနေတဲ့နိုင်ငံတွေစီကရောက်လာသူတွေကိုပါအသွားအလာကန့်သတ်ပြီးရောဂါရှိမရှိစောင့်ကြည့်တဲ့ Quarantine လုပ်ငန်းတွေကိုဆောင်ရွက်နေတာကြောင့်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
သွားလာကန့်တက်ပြီးတော့ယောဂါဆောင်ချက်ကြည့်ရှုခြင်းနဲ့ယောဂါလက္ခဏာစတင်ဖြစ်ပွားတာနဲ့ဆိုအဲဆိုရင်ချက်ချင်းကျွန်တော်တို့ကုသနိုင်မှာဖြစ်တဲ့အတွက်ကြောင့်ပေါ့ယောဂါပြင်းထန်မှုလည်းလျှော့ချနိုင်မယ်အသက်ရှင်ဆုံးမှုလည်းလျှော့ချနိုင်မယ်အဲ့ဒီကာယကံရှင်အတွက်ကမကသူ့ရဲ့မိသားစုတွေသူ့ရဲ့ပတ်ဝန်းကျင်မိတ်ဆွေပေါင်းသင်းတွေကိုလည်းကုသပြန်ပွားခြင်းကာကွယ်နိုင်မှာဖြစ်တဲ့အတွက်ကြောင့်ပေါ့ဒီသွားလာကန့်တက်ယောဂါဆောင်ချက်ကြည့်ရှုခြင်း quarantine ဆောင်ရွက်တာကပြည်သူလူထုနဲ့ကာယကံရှင်တွေပူးပေါင်းပါဝင်ဖို့ရည်ကြီးတဲ့ကြောင့်ပြောချင်ပါတယ်
မြန်မာပြည်တွင်းမှာစောင့်ကြည့်လူနာ၄ဦးနဲ့ဆေးရုံတင်စောင့်ကြည့်နေသူ2ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကည၈နာရီမှာသတင်းထုတ်ပြန်ခဲ့ပါတယ်။သူတို့၅ဦးရဲ့ဓာတ်ခွဲနမူနာတွေကိုအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL ကိုပေးပို့ထားတယ်လို့ဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်။
မနေ့ကည၈နာရီပတင်းမှာတော့စောင့်ကြည့်လူနာ၄ဦးနဲ့ဆေးရုံတင်ပြီးတော့နော် hospital quarantine လုပ်တဲ့လူနာ2ဦးရှိတဲ့ကြောင်းသတင်းထုတ်ပြန်လာပါတယ်။သူတို့တွေတော့ sample ရယူမှာပေါ့နော်။ဒါ sample ရယူဖို့တော့ကတော့ဒါတချို့လူတွေလည်း sample ရိုက်ပြီပါပြီ။အဲဆိုတော့ငွေချခြင်းတော့အခြေတော့သိရမှာပေါ့နော်။ဒီနေ့အတွင်းမှာတော့သိရဖို့များပါတယ်။
စောင့်ကြည့်လူနာတွေဖြစ်တဲ့ဝေဘာကီအထူးကုဆေးရုံကအသက်29နှစ်အရွယ်တရုတ်နိုင်ငံသားအသက်38နှစ်အရွယ်နယူးဇီလန်နိုင်ငံသားနဲ့အသက်32နှစ်အရွယ်မြန်မာနိုင်ငံသား2ဦးအပါအဝင်စစ်တွေပြည်သူဆေးရုံကြီးကအသက်29နှစ်အရွယ်မြန်မာနိုင်ငံသား2ဦးတို့ရဲ့ကျန်းမာရေးအခြေအနေကအကောင်းမွန်နေပြီးသူတို့မှာကိုရိုနာရောဂါပိုးရှိမရှိဆိုတာကိုအတည်ပြုနိုင်မှုအတွက်ကတော့ NHS ကပေးပို့မဲ့အဖြေကိုစောင့်ဆိုင်းနေတယ်လို့ဆိုပါတယ်။အဲ့ဒါအပြင်အသက်26နှစ်အရွယ်မြန်မာနိုင်ငံသား2ဦးဟာပြည်ရင်းကိုရောက်လာခင်တုန်းကစင်ကာပူနိုင်ငံက COVID-19 ရောဂါဖြစ်ပွားနေသူ2ဦးနဲ့အနီးကပ်နေထိုင်ခဲ့တာကြောင့်သူကိုအသွားအလာကန့်သတ်လိုက်ပြီးကျောက်ပတောင်းမြို့နယ်ဆေးရုံမှာထားရှိပြီးစောင့်ကြည့်ရှုနေတာပါ အဒီအမျိုးသားရဲ့တခွင်းနမူနာကိုလည်း NHL ကိုပေးပို့ထားပြီးယောဂရှိမရှိဆိုတာကိုစောင့်ဆိုင်းနေတယ်လို့သိရပါဗျ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ယောဂကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါဗျ။လက်ကိုဆက်ပြနဲ့စနစ်တကျမကြခနာဆေးဖို့ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့တကူရီတန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားတောက်နေထိုင်မှုနဲ့နေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်။တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း86နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ3ရက်နေ့လည်ကင်းစည်ရင်အရာလူပေါင်း 9,100 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာလက်အပျော်စီတင်မော Diamond Princess ပေါ်ကကူးစက်ခံရသူ906ယောက်နဲ့သေဆုံးသူ9ဦးရဲ့စီးရင်ကိုပါထည့်တွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း3100ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ
်။မဆုစုပြောပြသွားတာပါရှင်။အခုနောက်ဆုံးရထားတဲ့သတင်းအရာတော့အခုမဆုစုပြောပြသွားတဲ့စောင့်ကြည့်လူနာ4ဦးဟာဓာတ်ခွဲခန်းအဖြစ်အရာ COVID-19 ရောဂါပိုးမရှိတဲ့အကြောင်းတွေ့ရှိရတယ်လို့သိရပါတယ်ရှင်။
ရှိပါခင်ဗျာ။မြန်မာနိုင်ငံမှာလူနည်းစုတွေအပေါ်မှာခွဲခြားဆက်ဆံတဲ့ဥပဒေနဲ့မူဝါဒတွေဟာနှစ်ပေါင်းများစွာကလေးကရှိနေပြီးတော့မြန်မာလူခွင့်ရေးတွတ်တက်လာဖို့ဆိုရင်တော့အဲ့ဒီဥပဒေနဲ့မူဝါဒပြင်ဆင်ရေးတွေကိုဆောင်ရွက်ရလိမ့်မယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအခုဒီကျင်းပနေတဲ့လူခွင့်ကောင်စီညီလာခံအတွင်းမှာထောက်ပြခဲ့ပါတယ်။ဒီမိုကရေစီတင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာဒီလိုမူဝါဒတွေတကယ်ပဲရှိသေးရဲ့လား။လက်ရှိဒီမိုကရေစီရသားအစုအယကရောလူထောက်ပြနေတဲ့မူဝါဒတွေကိုပြုပြင်ပြောင်းလဲဖို့စိတ်ဆန္ဒရှိရလား။ဒါမဲ့အင်ကာနေညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးပါမယ်။ပအဝင်ဆွေးနွေးမင်းမြန်လူရဲ့သွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါလေ။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က12323852554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလေ။ပါဝင်ဆွေးနွေးမိမှန်းကြမဲ့သွားရှင်တို့ကိုကျေးဇူးပါတယ်ခင
်ဒီနေ့ည9:00ခွဲနောက်ပိုင်းနားဆင်ကြရမယ့်ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလေလို့လဲဆိုရင်လည်းအချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်အခုထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမက်ကင်ဖြူတွေကကြေညာပေးပါမယ်ရှင
်စူပါကျူးစတီလို့ခေါ်တဲ့အမေရိကန်ဒီမိုကရက်တစ်ပါတီတွင်သမရလောင်းအကျိုးရွေးကောက်ပွဲတွေဒီနေ့ပြည်နယ်14ခုမှာတပြိုင်တည်းကျင်းပဖို့ရှိနေပါတယ်ဒီမတိုင်ခင်တရက်အလိုမှာပဲသမရလောင်းနေရာရှင်ပြိုင်နေသူတွေတဲကတူဦးဖြစ်တဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်ကိုပြန်ပတ်ဟောင်း3ဦးကထောက်ခံလိုက်တာကြောင့်မစ္စတာဘိုင်ဒန်အထက်မဲဆွယ်မှုအရှိန်ပိုအားကောင်းလာနေပါတယ်မနေ့တနင်္လာနေ့တုန်းကပဲပြိုင်ပွဲကနေနှုတ်ထွက်သွားတဲ့အထက်လွှတ်တော်မဲ့အေမီကလိုဘက်ချာနောက်အစောပိုင်းနှုတ်ထွက်ခဲ့သူတက်ဆက်စ်ပြည်နယ်အောက်လွှတ်တော်မဲ့ဘက်တိုအိုရုခ်နဲ့အင်ဒီယားနာပြည်နယ်ဆောက်ဘန်မြို့တော်ဝင်ဟောင်းပစ်ဘူရီချက်တို့ကမစ္စတာဘိုင်ဒန်ကိုထောက်ခံလိုက်ကြတာပါဒီလာမဲ့ရွေးကောက်ပွဲမှာလက်ရှိသမ္မတထရမ့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်သမ္မတလောင်းဖြစ်လာဖို့ရှင်ပြိုင်နေသူတွေထဲမှာလက်တလောထိတ်ဆုံးကရောက်နေတဲ့သူကတော့ဗမော့ပြည်နယ်အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ဖြစ်ပါရဲ့ရှင်online ပေါ်မှာပဲလေပတ်တဲ့ digital ငွေကြေး cryptocurrency ဒေါ်လာသန်းတရာကျော်ကိုငွေကြေးခွာချမှုတဲ့တရုတ်နိုင်ငံသားနှစ်ဦးကိုအမေရိကန်အစိုးရရှင်တွေကတရားစွဲလိုက်ပါတယ်။အဲ့ဒီငွေကြေးတွေကိုမြောက်ကိုရီးယား hacker တွေက2018ခုနှစ်မှာခိုးယူခဲ့တာဖြစ်ပါတယ်။နိုင်ငံပေါင်း80ထက်မနည်းမှာပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တာတိုက်ဖျက်ရေးဆွေးနွေးကြဖို့အတွက် G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံကဗန္ဓာရေးဝန်ကြီးတွေဒီကနေ့မှာတွေ့ဆုံကြဖို့ရှိပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကသူ့နိုင်ငံမှာလိုအပ်နေတဲ့ဆေးဝါးအကူအညီတွေနဲ့ကိုရိုနာကူးစက်မှုတွေကြောင့်နေအိမ်တွေထဲမှာပဲနေနေကြရတဲ့အတွက်ထိခိုက်လာရတဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုဝိုင်းဝန်းထောက်ပံ့ပေးကြဖို့အကူအညီတောင်းခံလိုက်ပြီးတဲ့နောက်မှာအခုလို G7 ဗန္ဓာရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြမှာပါရှင်။
အင်ကနေညနေခင်းထိတ်တဲရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ကင်ဖြူတွေပြောပြပေးသွားတာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဒက်စတာဝန်ဒီရက်ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွားညိုပါ
This program has come to you from the Voice of America, Washington. From Washington, this is VOA.